စကိုင်းတိုင်းဒေသကြီးနာကကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမြို့နယ်တချို့မှာအမျိုးအစားမခွဲခြားနိုင်သေးတဲ့ကူးစက်ရောဂါတစ်မျိုးကြောင့်သေဆုံးသူဦးရေဟာအခုနောက်ဆုံးစီးရင်ရဆိုရင်40နီးပါးအထိတိုးလာပါတယ်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတာနဲ့အမျှယောဂကုသရေးနဲ့ထိန်းချုပ်နိုင်ရေးအတွက်ဗဟုအစိုးရကကျန်းမာရေးဝန်ထမ်းတွေကိုပါဆေလွတ်ထားပါတယ်။နာဂဒေတာကကူးစက်ယောဂဖြစ်နေတဲ့နောက်ဆုံးအခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကပြောပြပေးမှာပါရှင်။
စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းကလဟေမြို့နယ်နဲ့နန်းယွန်းမြို့နယ်တို့ထဲကကျေးရွာတချို့မှာအမျိုးအစားအတိအကျမသိရသေးတဲ့ကူးစက်မြင်ယောဂါတစ်မျိုးကြောင့်ကလေးငယ်အများစုပါဝင်တည်ဆုံးသူအရေအတွက်ဟာအခုနောက်ဆုံး40နီးပါးအထိရှိသွားပြီလို့နာဂဒေသဦးစီးအဖွဲ့လက်ထောက်ညွှန်ကြားရေးမှူးဦးသိန်းစောကပြောပါတယ
်။ဒီနေ့တိကျတော့ထံကောင်လာမမှအဆုံးတော့25ဦးပေါ့နော်။အဲ့ဒီနိုင်ရုံဘက်မှာတော့73ဦးဆိုစုပေါင်းတော့38ယောက်ရှိတော့ကလေးရောလူကြီးရောပါကြ။ဖြစ်များလာတော့ကလေးတွေမှာဖြစ်များတယ်။အခုနကကျွန်တော်တို့ဒီစကားပြောကြရတိရှိရတော့ဒီအယောဂလက္ခဏာစံစားရရဆိုတာ15ရောက်လောက်ပဲကျန်တော့နေတာကျွန်တော်ပြောတာခံခေါ်လာမတည့်ရလဲကိုပြောတာနှစ်ခုပေါင်းတော့တရားကျော်ရှိတယ်အယောဂလက္ခဏာကတော့ကျွန်တော်တို့ကတော့ဒီခံခေါ်လာမမဖြစ်တဲ့ဟာတော့ဒီအသက်ရှင်လမ်းကြောင်းပိုးဝင်တယ်ဆီးနမူနာနဲ့တွေးနမူနာကကျွန်တော်တို့ကမဟုတ်ရဘူးမနေ့ကရောက်တယ်ကြာဆိုတော့မနေ့ကရောက်တော့မနေ့ကသူတို့ရန်ကုန်ဆက်ပုံမဲ့အဲ့ကနေမှတက္ကသိုလ်ဖြီးတော့ဟုတ်တယ်15ရက်လောက်မှရမယ်ကြာအဲ့ကြမှာယောဂလက္ခဏာအခြေအနေတိတိကျကျပြောနိုင်မှာ
တဲမှာရေဆောင်ရှောင်မှုနဲ့ဆေးရုံဆေးဝါးချွတ်တဲ့တဲ့နာဂဒေတာမှာယောဂဆန်းကြောင့်တည်ဆုံမှုတွေနဲ့ကူးစက်မှုတွေများလာနေတဲ့ပြဿနာကိုဖြေရှင်းရမှာစိန်ခေါ်မှုတွေနဲ့ကြုံနေရတာပါအခုအခါမှာတော့ယောဂကိုအမြဲဆုံးထိန်းချုပ်နိုင်ဖို့နဲ့ကုသမှုပေးနိုင်ဖို့ဒေသခံကျန်းမာရေးဝန်ထမ်းတွေသာမကတိုင်းဒေသကြီးနဲ့နေပြည်တော်ကကျန်းမာရေးဝန်ထမ်းတွေပါလာရောက်နေပြီလို့လဲနာဂဒေသဦးစီးအဖွဲ့ဦးသိန်းစောကပြောပါတယ်
။အခုကကျွန်တော်တို့အဲ့မှာကျွန်တော်လက်ရှိကဒီတက်ကဆရာဝန်ပြောင်းနေဒီကျန်းမာရေးကကုပေးနေရောပေါ့နော်။နောက်ပြီးတော့ဒီနေ့ကိုတိုင်းကျန်းမာလက်ရောက်ခန်းနီးကျန်းကျန်းမာလက်ရောက်ကျွန်တော်လည်းငယ်ကဆရာဝန်ရဲ့ဌာနဆိုင်ရာတို့ဒီကျွန်တော်မျိုးနဲ့ထွေးဖို့တို့ပါတဲ့အဖွဲ့နဲ့ဒီနေ့ဆိုင်ကယ်ရှိစီ25ရောင်းနဲ့ကိုင်းစင်ပါရည်။နောက်ပြီးတော့ကအခုနေ့လည်းမှာလည်းနေပြည်တော်ကလာတဲ့ဆရာဝန်3ရောင်းနဲ့ခန်းနီးကျန်းကျန်းမာရဲ့ဆရာဝန်တယောက်ပေါ့။၄ရောက်တော့ကျွန်တော်တို့ဒီတက်လာပြီအဲဒီကြွားလေးကိုင်းစင်ဖို့ကျမ်းမာရေးဆောင်ရွက်မှုပေးဖို့ပေါ့နော်
။ယောဂကူးစက်မှုတွေဆွဆွဝဝကြုံနေရတဲ့အတွက်စားနပ်ရိက္ခာပါဝင်လိုအပ်တဲ့အကူအညီတွေကိုဒေသခံလူမှုအသင်းအဖွဲ့တွေကထောက်ပံ့ပေးနေတယ်လို့လည်းသူကပြောပါတယ်။စေတနာဝန်ထမ်းအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့နာဂကျောင်းသားနဲ့လူငယ်အဖွဲ့ချုပ်ကလည်းယောဂကူးစက်ခံရတဲ့ဒေသအတွက်ကူညီနိုင်ဖို့စတင်ကြိုးပမ်းနေတဲ့အကြောင်းအဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ကိုထေတင်ကပြောပါတယ
်။အခုမှကျွန်တော်တို့ကအနည်းစားအနည်းစားပေါ့နော်အဲ့လိုမျိုးအူအလုံးဝေးသူချင်းလေးလို့ရှိတယ်ကျွန်တော်တို့ကလက်ခံပေးပါတယ်ခင်ဗျာဒီကားရဲ့လူတွေကျွန်တော်တို့ကလည်းမြတ်ဒီကားမှာအဲဒီဖြစ်မှာပါခင်ဗျာဒီကားကွန်ဆင်းသွားမှာတော့ကျွန်တော်ဒီကားမှာရှိရဲ့ကျွန်တော်တို့ဒီမှာကိုယ်ရှိရတယ်ကျွန်တော်ကွန်ဆင်းသွားပါခင်ဗျာ
ဒီကူးစက်မြန်ယောဂါဟာဇွန်လအတွင်းကစပြီးတော့ထန်ခေါ်လာမကျေးရွာမှာစတင်ဖြစ်ပွားခဲ့တာဖြစ်ပြီးယောဂါလက္ခဏာကတော့ဖျားနာတာကစပြီးမျက်စိနာချောင်းဆူအသက်ရှူလမ်းကြောင်းပိုးဝင်တာတွေအပါအဝင်ဝမ်းပြက်ဝမ်းလျှောတာတွေနဲ့အပူအနီဖုထွက်တာတွေသွေးအန္တရာယ်တွေပါဝင်တယ်လို့လည်းပြန်ကြားရေးဝန်ကြီးဌာနကဒီကနေ့မှပဲသတင်းထုတ်ပြန်ခဲ့တာပါဒီအတွက်လည်းနေပြည်တော်မှာရှိတဲ့ဗဟုကူးစက်ယောဂါတိုက်ဖျက်ရေးဌာနကကျွမ်းကျင်သူတွေဦးဆောင်တဲ့အဖွဲ့တစ်ဖွဲ့ကိုဆေလွတ်ထားတယ်လို့လည်းဖော်ပြထားပါတယ်ရှင်